ကျူဘားနိုင်ငံဂွါတာနာမိုဘေးကအမေရိကန်စစ်တပ်ရဲ့အချင်းစခန်းကိုအချမ်းဖက်တိုက်ဖြတ်ရေးစစ်ပွဲအတွင်ပထမအဆုံးအချင်းသားတွေစတင်ရောက်ခဲ့တာအနည်း20ရှိခဲ့ပါပြီ။ပြီးခဲ့တဲ့ဆယ်စုနှစ်နှစ်ခုကျော်အတွင်းထိမ့်သိမ်းခံရသူအနည်းဆုံး800ရှိခဲ့ပြီးတော့အဲ့ဒီထဲကအများစုကတော့ရာဇဝတ်မှုနဲ့ဆွဲချက်တင်ခဲ့တာမျိုးမရှိပါဘူး။အချင်းတောင်ပိတ်သိမ်းရေးအတွက်ဘဝကိုမြုပ်နှံဆောင်ရွက်ခဲ့တဲ့အချင်းသားဟောင်းမန်ဆူအာအဒစီကိုVOA ရဲ့ပင်တကွန်ဆိုင်ရာသတင်းတာဝန်ခံဖြစ်တဲ့ Carl Bob ကမေးမြန်းပြီးတော့တင်ပြထားတဲ့သတင်းဆောင်ပါကိုမတ်တင်ဂီထိုက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
Today I'm just have a message to Mr.
Biden ကိုဒီကနေ့ပြောလို့တာကတော့ကျေးဇူးပြုပြီး Guantanamo ကိုပိတ်သိမ်းပေးပါအဲ့ဒီနေရာဟာ American ရဲ့တမိုင်း American ရဲ့စံနှုန်းအနေနဲ့ American ရဲ့မူဝါဒမှာအပြစ်အနာအစာတစ်ခုပါ
ရှီမီနိုင်ငံတွင်းကအစ္စလာမ်ရဲ့အဖွဲ့အစည်းတစ်ခုအတွက်အစ္စလာမ်ရဲ့အရန်တပ်ဖွဲ့တွေအကြောင်းသူတည်တနာလုပ်ဖို့သူအသက်18နှစ်အရွယ်မှာအာဖဂန်နစ္စတန်ကိုသွားခဲ့တာလို့ရှီမီနိုင်ငံသားမန်ဆောအဒက်ဖီကပြောပါတယ်
။ When I arrived in Afghanistan,
July 9/11 ဖြစ်ပြီးလပိုင်းအကြာကျွန်တော်အာဖဂန်နစ္စတန်ကိုရောက်ခဲ့ပါတယ်။အဲ့ဒီနောက်မှာစစ်နယ်ရှင်တဦးကကျွန်တော်ကိုဖမ်းပြီးလက်လွဲရောင်းစားခဲ့ပါတယ်။အဲ့ဒီနောက်မှာတော့အခိုင်အတာအဖြစ်နဲ့အမေရိကန်တွေကိုရောင်းခဲ့ပါတယ
်လူလက်ပိုင်းရွယ်အစ်ချင်းနိုင်ငံသားအယ်ခိုင်အတာခေါင်းဆောင်နဲ့9/11အတွင်းလူတဦးကိုအမေရိကန်တို့ရှာခဲ့တာလို့လည်းသူကပြောပါတယ်အချင်းချင်းနှိပ်စက်စစ်မေးခန့်ခဲ့ရပြီးတဲ့နောက်သူကအဲ့ဒီလူဖြစ်ပါတယ်လို့မဟုတ်မမှန်ထွက်ဆိုခဲ့ကြောင်းလည်းအဒက်ဖီကပြောပါတယ်ရန်သူတိုက်ခိုက်ရေးသမားတန်တရာရှိသူတွေကိုထိမ့်သိမ့်ပြီးစစ်ဆေးဖို့အတွက်2002ခုနှစ်မှာအဲ့ဒီအချိန်ကသမ္မတ George W. Bush ကဖွင့်လှစ်ခဲ့တဲ့ Guantanamo Bay ထိမ့်သိမ့်ရေးစခန်းကိုပထမဆုံးအချင်းသားတွေပို့ဆောင်ခဲ့တဲ့ထဲမှာသူပါဝင်ခဲ့တယ်လို့လျှို့ဝှက်စခန်းတစ်ခုမှာအချင်းချနေစဉ်သူအသက်19နှစ်ပြည့်ခဲ့တာပါသမ္မတ George W. Bush ကအခုလိုပြောပါတယ်
It has been necessary to move these individuals.
You attend in time နဲ့ကျောင်းညံသူတွေကစစ်မေးပြီးတင့်တော်တဲ့အချိန်မှာအကြမ်းဖက်မှုလုပ်ရတဲ့အတွက်တရားစွဲဆိုနိုင်တဲ့ပတ်ဝန်းကျင်မျိုးမှာဒီလူတွေကိုရွှေ့ထားဖို့လိုအပ်ပါတယ်
။ Guantanamo အကျဉ်းသားဟောင်းမန်ဆောအဒက်ဖီကအခုလိုပြောပါတယ်
။ We arrived in shackles loaded you know
တတိကခေါင်းစွတ်တက်ဒိမော်ယောင်ဂျမ်စုနဲ့ကျွန်တော်တို့ရောက်ခဲ့ကြပြီးကျွန်တော်တို့ဟာအစိုးတကအစိုးဆုံးအကြမ်းဖက်ဝါဒီတွေအဖြစ်သူတို့ကကဘာကိုပြသခဲ့ပါတယ်အကျန်းအပြင်းတော့ခမရရောက်လာပြီဆိုတာနဲ့သူတို့ကခမရရဲ့အဝတ်တွေကိုစုပ်ဖဲပြစ်လိုက်ကြမယ်နောက်ကျမ်းပေါ်ကိုပြစ်လှည့်ပြီးရေပိုက်နဲ့ထိုးတပြက်စီးနဲ့တိုက်ပစ်ပါတယ
်အရှက်ခွဲတာအပြင်နှိမ့်ဆက်ညှဉ်းပန်းမှုတွေလည်းမရက်ဘူးလို့အဒက်ဖီကပြောပါတယ
် When the interrogator used to
စစ်သေးသူကကျွန်တော်ကိုနှိမ့်ဆက်တဲ့အခါမှာဆိုရင်ကျွန်တော်ကိုကိုလုံးတီးလုပ်ပြီးရိုက်ပါတယ်ကျွန်တော်ဟာခင်ဗျားဟာအတန်းဖက်ဝါဒီပဲခင်ဗျားဟာအတန်းဖက်သမားအခုအတန်းဖက်သမားတယောက်လို့လုံနေတာလို့ကျွန်တော်ပြောပါတယ
်သူဟာအစ်ချင်းနိုင်ငံသားအယ်ခိုင်ဒါခေါင်းဆောင်မှဆိုတဲ့ဆွတ်ဆွဲချက်ကိုအမေရိကန်ကနောက်ပိုင်းမှာရုပ်သိမ်းပါတယ်ဒါပေမဲ့လူလဲဒီဆွတ်ဆွဲချက်ကြောင့်သူ14နှစ်အချိန်ပေးခဲ့ရပြီးသူ့ရဲ့အသက်20ကျော်ဘဝတစ်လျှောက်လုံးကိုတန်ဆူချူရီကထားတဲ့ဂွမ်တနာမိုမှာကုန်ဆုံးခဲ့ရပါတယ်။ဒီကနေ့အချိန်ထိဂွမ်တနာမိုမှာအကျဉ်းသား39ဦးရှိနေဆဲဖြစ်ပြီးတရားစင်လောက်ကိုပဲဆွဲချက်တင်တာဒါမှမဟုတ်လဲစစ်ရာဇဝတ်မှုတွေနဲ့ပြစ်ဒဏ်ချမှတ်ခဲ့တာပါ။ဒီအမျိုးသားတရားစင်လောက်ဟာတိတ်ကိုအန္တရာယ်ချတယ်လို့ယူဆခံရပြီးမယ်လို့လည်းအချင်းထောင်ကိုပိတ်ပစ်ဖို့ကြိပေးခဲ့တဲ့သမ္မတဥဘာမာရောသမ္မတဘိုင်ဒန်တို့ရောအကောင့်အထည်မဖော်နိုင်ခဲ့ပါဘူးအမေရိကန်စစ်ထဏာချုပ်ပင်ဒီဂွန်ပြောခွင့်ရဂျွန်ခရပီကအခုလိုပြောပါတယ
် The administration remains dedicated to
Guantanamo Bay ကထိန်းသိမ်းရေးစခန်းကိုပိတ်သိမ်းရေးအစိုးရကဆုံးဖြတ်ထားဆဲဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဘာမှအပြောင်းအလဲမရှိသေးပါဘူး
စီယုံဆောင်ရွက်နေသူတွေကတော့ဒီကတိကဝတ်တွေနဲ့အညီလှုပ်ဆောင်ချက်တွေကိုတွေ့လို့ချောင်း New America ရဲ့ဆွေးနွေးပွဲတစ်ခုမှာပြောပါတယ်အစိုးရအနေနဲ့ 9/11 ကိုစီစဉ်သူ Khalid Sheikh Mohammed တို့လိုလူတွေကိုထိမ့်သိမ်းထားရမှာဖြစ်ပေမဲ့လည်းတခြားသူတွေကတော့အကန့်အသတ်မရှိထိမ့်သိမ်းမှုကရပ်ရမယ်လို့သူတို့ကပြောပါတယ်ရှိမင်းမှာကောင်းကောင်းလဲပတ်နိုင်တဲ့အစိုးရတရက်မရှိပါဘူး။ဒါကြောင့်အဒက်ဖီကိုဌာနရင်ပြန်ပို့လို့မရပါဘူး။အခုတော့လုံခြုံရေးတင်းတင်းချက်ချက်တမ်းမြင့်ချက်တွေနဲ့စားပြရမှာသူနေနေပါတယ်။သူမသွားချင်ခဲ့တဲ့နေရာဖြစ်ပြီးဂျောင်းပိမ့်မိတယ်လို့ခံစားနေရဆဲဖြစ်ကြောင်းလဲသူကပြောပါတယ်။ Guantanamo အကျဉ်းသားဟောင်းမန်ဆောအဒက်ဖီကအခုလိုပြောပါတယ
် We have new legislation cannot work
လွတ်တော်အမတ်တွေမရှိဘူးအခြေအဆက်တွေမရှိဘူးဆိုရင်မိသားစုနဲ့ဆက်သွယ်လို့မရနိုင်ပါဘူး Guantanamo ရဲ့အမဲဆက်ကြောင့်လူတွေကကိုယ့်ကိုစကားပြောဖို့လဲကြောက်ကြပါတယ်လက်ထပ်ဖို့လဲမဖြစ်နိုင်ပါဘူးဘာနဲ့တူလဲဆိုတော့ Guantanamo 2.0 နဲ့တူပါတယ်
စာရေးတာကသူ့ရဲ့စိတ်ဓာတ်ရာကိုတက်တာစီချောင်းသူကပြောပါတယ်။ Guantanamo ရဲ့စာသင်ခန်းကျမ်းပြမှာအထောက်ခံထားရစဉ်ကစထားတဲ့သူ့ရဲ့စာအုပ်သက်ဟာဆိုရင်အချင်းထောင်ပိတ်ပစ်ရေးသူ့လူလားချက်ကိုလူတွေနားလည်လားစီမယ်လို့မျှော်လင့်ချောင်းလည်းပြောပါတယ်ရှင်။